မြန်မာနိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအနီးကပ်စောင့်ကြည့်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရကတည်ထစခန်းတစ်ခုဖွင့်လှစ်ထိန်းသိမ်းထားဖို့စီစဉ်နေပါတယ်။ဒုက္ခသည်တွေကိုအဲဒီလိုတည်ထစခန်းဖွင့်လှစ်ထိန်းသိမ်းထားတဲ့အချင်းသူတို့အတွက်အကူအညီတွေကိုလည်းအလင့်အမြန်ဖြန့်ဖြူးပေးနိုင်လိမ့်မယ်လို့ဘင်္ဂလားဒေ့ရှ်အန္တရာယ်တွေကပြောပါတယ်။ဒီအကြောင်းရိုက်တာသတင်းဌာနကပေးပို့ထားတဲ့သတင်းစာကိုကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံကော့စစ်ပဇာဒေတာမှာယာယီစခန်းနေဆောက်ပြီးပြန့်နှံ့စွာနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်၅ဒိနီပါကိုစနစ်တကျထိန်းချုပ်နိုင်ရေးအတွက်တနေရာထဲမှာစုပြီးစခန်းပွင့်ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေပါတယ်။အခုတည်ဆောက်ပေးမယ့်စခန်းအစ်တကိုကုတူပါလောင်စခန်းနစ်လို့ခေါ်ဆိုမှာဖြစ်ပြီးကော့စစ်ပဇာကနေကုတူပါလောင်ကိုသွားတဲ့အဓိကလမ်းမကြီးဘေးကနေသူတို့ကိုဖယ်ရှားလိုက်မှာဖြစ်ပါတယ်။ဒါအပြင်ဒုက္ခသည်တွေအတွက်အကူအညီတွေကိုဖြန့်ဝေပေးမယ်တသက်မမတ်နေရာတစ်ခုကိုထားရှိမှာဖြစ်ပြီးသူတို့အတွက်ဖျားဝှက်ပြုစရာပလီတွေအပြင်အင်တာအသစ်တွေနဲ့အခြေခံကျန်းမာရေးဆောင်ရှားမှုပေးနိုင်တဲ့နေရာတွေလည်းပါဝင်မှာဖြစ်ကြောင်းကုတုပါလောင်စခန်းနှင့်အုပ်ချုပ်ရေးမှူးစာရဝါဆလမ်ကရိုက်တာသတင်းဌာနကိုပြောပါတယ
် The government of Bangladesh has specially provided 2000 acres of land for the maintenance of these refugees.
ဒီဒုက္ခသည်တွေနေထိုင်နေရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရကဧက2000တိကျစီစဉ်ပေးထားပါတယ်။သူတို့အတွက်မိလာနေထိုင်ရာအိမ်စာနာရေးခါစေဝါနဲ့တခြားစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ပေးတော့မှာဖြစ်ပါတယ်
။ဒုက္ခသည်တွေအားလုံးကိုတနေရာထဲမှာတစုတစည်းနဲ့ထင်းသိမ်းခြင်းအပြင်သူတို့အတွက်အကူအညီတွေကိုထိရောက်စွာဖြန့်ဖြူးပေးနိုင်မှာဖြစ်တယ်လို့အနာဘိုင်းနေအနေနဲ့လည်းအခြေအနေတွေကိုအနီးကစောင့်ကြည့်နိုင်မယ်လို့အုပ်ချုပ်ရေးမှူးစာရဝါဆလမ်ကပြောပါတယ်။ကုတုပါလန်ဒုက္ခသည်စခန်းမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်အမျိုးသမီးတဦးကလည်းကနဦးသူတို့ကြုံတွေ့ခဲ့ရတဲ့အခြေအနေတွေကိုအခုလိုပြောပြပါရစေ
။ဆွေလမ်းမတရာဟိုက်တယ်လို့တဲ့တာကိတဲ့ဘဂင်းလေးဒုက္ခတရဆလမ်းမဟနာလာဒီလေးဘဂင်းနမ
စားလိုက်မှာပြဿနာအခက်ခဲတွေအများကြီးရှိခဲ့ပါတယ်။စားစရာနဲ့ပောက်ရည်လည်းမရှိပါဘူး။အခုတော့အစားအစာရေနဲ့အိပ်စရာနေရာတွေရှိလာပြီဆိုတော့အခြေအနေတွေကကောင်းလာနေပါပြီ
။ဒုက္ခသည်စခန်းမှာရောက်နေတဲ့အဗ်ဒူမာဂျစ်ဆိုသူရိုဟင်ဂျာအမျိုးသားတဦးကလည်းသူရင်ဆိုင်ခဲ့ရတဲ့အခြေအနေတွေကိုအခုလိုပြောပါရစေ
။ဟမ်တိုဘော်ဒီစရာဟိယကရာယေနာयहां के लोगों ने हमको जहां रहने के रहने सहने के जगह
ကျွန်တော်ဒီကိုရောက်လာတော့အခြေအနေကအတော်လေးဆိုးပါတယ်ဒေသခံတွေကကျွန်တော်တို့ကိုနေထိုင်ခွင့်ပြုထားပါတယ်အခြေအနေတွေဘယ်လောက်ပဲဆိုးနေပါစေသူတို့တွေကကျွန်တော်တို့နေထိုင်ဖို့အတွက်ပလတ်စတစ်အမိုးကာပဲနဲ့နေထိုင်ခွင့်အပြင်တောက်ရည်လည်းပေးပါတယ်ကျွန်တော်တို့တွေဟာမြန်မာနိုင်ငံဘက်ကနေကိုလို့ယုံပြီးပြေးလာခဲ့ကြတာပါဒီခံတင်နေတွင်ဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကြောင့်လူပေါင်း900နီးပါးတေဆုံးခဲ့ရပြီးအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကို9သိန်းကျော်ထွက်ပြေးခဲ့ရတယ်လို့ခန့်မှန်းထားကြပြီးဒီဖြစ်ဟာလူမျိုးရုံးတပ်ဖြတ်မှုဆန်တဲ့လောက်ရဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်။အခုလ25ရက်နေ့မှာအကြမ်းဖက်မှုတွေပြန်လည်ဖြစ်ပေါ်ခဲ့တဲ့အချိန်အထိဒီခံတင်နေတွင်သူတို့အခေါ်ရိုဟင်ဂျာမွတ်စလင်တပန်းလောက်နေထိုင်ကြတယ်လို့ခန့်မှန်းပြောဆိုကြပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတရားမဝင်ဝင်ရောက်လာကြသူတွေလို့မြန်မာနိုင်ငံသားအများစုကတမတ်ရှင်းခံထားရတဲ့ဒီလူတွေအပေါ်ကီးတော်လာခွင့်ကန့်တတ်ထားသလိုနိုင်ငံသားအဖြစ်အတိအမှတ်ပြုဖို့လည်းညှင်းပယ်ခြင်းခံထားရကြောင်းရိုက်တာသတင်းမှာရေးသားထားပါတယ်ခင်ဗျာ